လူငယ်အများစုကဆူညံတန်တွေနဲ့ပျော်ပွဲဆင်ဖို့အတွက်ကြိုးစားလေးရှိတာမို့ဒီတစ်ပတ်တော့ဆူညံတန်နဲ့ပတ်သက်တဲ့သိကောင်းစရာလေးတွေကိုပြောပြပေးပါရစေ။ကားနဲ့မော်တော်ဆိုင်ကယ်တွေမှာဆူညံအိတ်ဇောတွေတက်ဆင်ပြီးမမောင်းအောင်စကိုင်းမြို့မှာစပြီးလုပ်နေပါပြီ။ရင်းစည်းကမ်းနဲ့မညီပဲမောင်းနှင်နေတဲ့ဆူညံအိတ်ဇောပိုက်တွေဟာပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတာကြောင့်ဒါကိုအားလုံးသတိပြုလာစေဖို့ဖမ်းမိတဲ့ဆူညံအိဇောပိုက်350ကိုစကိုင်းမြို့တော်ခမ်းမရှင်မှာဧပြီလ10ရက်နေ့ကအများသိအောင်ဖျက်ဆီးပြခဲ့တာပါ။ဆူညံတန်အပါဝင်အတန်တွေကိုကြားနိုင်စွမ်းဖြစ်တဲ့တောတာအာယုံမပျက်စီးစေဖို့ဟာသိက္ခာအရေးကြီးတယ်လို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်။
ဒီတောတာအာယုံနဲ့ခံစားမှုကနေဉာဏ်ပွင့်လင်းရာအသိပညာတိုးတက်ဖို့ဖြစ်ပါတယ်။အဲဒါကြောင့်တောတာအယုံမပြောက်ဖို့နားလေမသွားဖို့သိအရေးကြီးပါတယ်လူမှာတော့အတန်ကိုခွဲကြရမှာအတန်ကျေလာမှုအတိုးအကျေပေါ့နော်နောက်အတန်ကျိန်နှုံးမြင့်မှုတာယာတန်ဆူညာတန်ဆိုပြီးတော့အတန်ကိုအများခွဲကြတတ်မှတ်ပါတယ်သိပ္ပံဒီကျကြလေဒီလိုပဲခွဲတာပါပဲအတန်တောတာအယုံမှာအတန်ဖြစ်ဖို့လူမှာလက်ခံနိုင်တဲ့အစိတ်ပိုင်း receiver ရှိရမှာပဲဥပမာအားဖြင့်အတန်တွင်းရဲ့ microphone ရှိမှဖြစ်တယ်လို့နားရှိမှဖြစ်မှာပါမိုက်ခရိုဖုန်းရှိနေမှာမိုက်ခရိုဖုန်းပြက်နေရင်တအားကတ်អော်လေဒီမိုက်ခရိုဖုန်းကနေအတန်သွင်းလို့မရပါဘူးဘာသာမှဖမ်းလို့မရတလို့ပဲနားမကြတော့နားလေးနေလေပြက်နေတဲ့မိုက်ခရိုဖုန်းအတိုင်းပါပဲဒါကြောင့်နားကောင်းဖို့အလွန်အရေးကြီးပါတယ
်အတန်လိုင်းတုံခါတဲ့ချိန်နှုံးပေါ်မူတည်ပြီးအတန်ရဲ့ကြားနိုင်စွမ်းကိုတွက်နိုင်တယ်လို့ကြားနိုင်စွမ်းထက်လွန်သွားတဲ့အတန်တွေကိုလည်းအသုံးချဖို့အတွက်လုပ်နိုင်ပါတယ
်သိကောင်းတဲ့လူရဲ့နားဟာချိန်နှုံးတစ်စက္ကန့်မှာ25ချိန်တုံခါမှုကနေတစ်စက္ကန့်မှာအချိန်2000ကျော်အထိသာကြားနိုင်စွမ်းရှိပါတယ်။ဥပမာအားဖြင့်ဟိုဗျောတို့ပတ်မာကြီးတို့တီးရင်ကြားရတဲ့ချိန်နှုန်းကတစ်စက္ကန့်မှာသူ့ရဲ့ခါနှုန်းကအချိန်100လောက်ပဲရှိပါတယ်။ဟိုအလဲကပတ်စံနဲ့ဒီတရေပြားတုံခါတာဟာတစ်စက္ကန့်မှာအချိန်100လောက်တုံခါတယ်။ဒါကြောင့်အတန်ကထူထူကြီးထွက်လာတာပေါ့နော် low frequency ပေါ့ဒါပေမဲ့ကြီးစီဆိုပါလို့ကြီးစီထူရင်ကြားရတဲ့ချိန်တုန်းကတစ်စက္ကန့်မှာအချိန်1000ကနေအချိန် 6000 9000 လောက်အထိမြင့်နေအတန်ကိုထုတ်ပါတယ်ဒါကြောင့်ကြီးစီရဲ့အတန်ပို့ပြီးတော့လွင်နေပို့ပြီးတော့ချိန်နှုံးမြင့်နေပေါ့တကယ်ဆိုရင်တချို့ကြီးစီတွေဟာတစ်စက္ကန့်မှာအချိန်3000ကျော်အထိတုံခါနိုင်အောင်ဖန်တီးလို့ရပေမဲ့လူရဲ့တောတာအယုံကခုနပြောလို့ပဲနားကတစ်စက္ကန့်မှာအချိန်2000ခွဲအထိပဲနော်တိတ်ကောင်းတဲ့နားကကြားနိုင်မယ်ဒီတဲ့မြင့်တဲ့ချိန်နှုံးနဲ့လာတဲ့အတန်ကိုမကြားနိုင်ပါဘူးလူတောတာအယုံတဲ့မြင့်တဲ့အတန်ကို ultrasound လို့ခေါ်ပါတယ်ဥမာဟိုကြီးစီထုတဲ့အခါဘုံကြီးကြောင်းမှာကြီးစီကိုအကျဲကြီးလွင်နေအောင်ထုလိုက်တဲ့အခါကြလို့ရှိရင်တချို့ခွေးတွေဥရဲပါညာဆိုတာကျွန်တော်တို့မကြားတဲ့အတန်နဲ့ပုံမြင့်တဲ့အတန်ကိုတချို့တရိษံတွေကကြားနိုင်ပါတယ်ဒီအတန်ဟာသူတို့အတွက်အနှောက်အယှက်ဖြစ်တဲ့အတွက်သူတို့မကြိုက်လို့ဥရာလည်းဖြစ်နိုင်ပါတယ်အဲ့တော့တောတာအာယုံလူကြားနိုင်တဲ့အာယုံဒဲမြင့်တဲ့အတန်ကိုအင်္ဂလိပ်လိုတော့ ultrasound ပေါ့နော် ultrasound ဓာတ်မှန်ရိုက်တယ်ဆိုတာစေရတုံကားမှုကငကုနားနဲ့မကြားရပေမဲ့မြင်ရတဲ့ဓာတ်မှန်နဲ့ရိုက်လို့ရတဲ့ချိန်နှုံးအဆင့်ရှိတယ်။အဲ့ဒါကို ultrasound လို့ခေါ်တာပါ
။ဆူညံတန်းဆိုတာဘာပါလဲ။အတန်ရဲ့အတူအကျေကိုဘာနဲ့တိုင်းတာတာပါလဲ
။အတန်ရဲ့အတူအကျေကို decibel နဲ့တိုင်းပါတယ်။ dB လို့ခေါ်ပါတယ်။ decibel decib decia 10 bell လို့AT&T American Telephone and Telegraph စတီထောင်တဲ့ Scotland နိုင်ငံသား Alexandra Graham Bell ကိုဂုဏ်ပြုပြီးခေါ်တဲ့နာမည်အတန်အနေနဲ့အတန်အတိုးကျယ်ဘလောက်ကျယ်တယ်လဲတိုးတယ်လဲဆိုတာကို dB နဲ့တိုင်ပါတယ်ဒီ decibel ကိုဘလို့တတ်မှတ်ထားလဲဥပမာအားဖြင့်စကားတိုးတိုးလေးပြောရင်သူက decibel 20လောက်ပဲရှိပါတယ်နာရီနှိုးဆက်ဆိုကျယ်လာပြီ decibel 80လောက်ရှိပါတယ်အဲ့ဇောပိုက်ကိုပြောင်းပြီးအတန်းအရန်ချိန်အောင်လုပ်တဲ့မော်တော်ဆိုင်ကယ်ကားတွေဆိုလို့ရှိရင်ဒက်ဆီဘယ်100ရှိပါတယ်။နောက်ပြီးတော့စတိတ်ချိုးသွားနာထောင်တယ်ဆိုလို့ရှိရင်သူ့ရဲ့ဒက်ဆီဘယ်က110ရှိပါတယ်။နောက်ပြီးတော့အမ်ဘူလန့်အရေးပေါ်လူနာဆေးရုံကားဆိုလို့ရှိလို့ရှိရင်ဒက်ဆီဘယ်120လောက်ထိရှိပါတယ်။အဲနောက်ဥပမာတစ်ခုကဗျောက်အိုးဗျောက်အိုးဖောက်လိုက်လို့ရှိရင်ထိုင်းကနေမြည်သွားတဲ့အတန်ကဒက်ဆီဘယ်150ကျော်ရှိပါတယ်။နောက်ပြီးတော့လေမြန်ဂျက်အင်ဂျင်နာကိုရောက်သွားတယ်ဆိုလို့ရှိရင်150အထိရှိပါတယ
်။လူတယောက်အတွက်အရေးပါတဲ့နားတော်တာအာယုံကိုဘယ်လိုပုံစံနဲ့ပျက်စီးစေနိုင်လဲဆိုတာကြည့်ရအောင်ပါ
။လူငယ်တွေတွားပြီးနားထောင်ကြတာတို့မြူးတူပျော်ပါတဲ့စတေးရှိုးဆိုလို့ရှိရင် decibel 120 နဲ့ 140 လောက်အထိမြင့်နေဆိုရင်ဒါလူရဲ့သောတာအာယုံကိုတဖြည်းဖြည်းပြက်သွားစေနိုင်လောက်တဲ့အဆင့်မြင့်တဲ့အတန်တလောက်ကျဲတဲ့အတန်ဖြစ်လာပါပြီအဲ့တော့ဒီအတန်တွေကလူရဲ့နားအကြားအာယုံကိုဘယ်လောက်အဆင့်ဘယ်လောက်ကြာကြာနားထောင်ပြီးရင်စပျက်စီးယိုယွင်းပါလဲဆိုတာကိုဒီသိပ္ပံပညာရှင်တွေကလေ့လာထားပါတယ်ဒါကိုနိုင်ငံတကာကျန်းမာရေးဌာနကနေအဆင့်သတ်မှတ်ပေးထားပါတယ်ဥပမာအနေနဲ့ဆိုလို့ရှိရင်လူနာတင်ကားရဲ့ဩဩတန်ကို15မိနစ်တည်းပို့ပြီးတောက်လျှောက်ကြာရင်ခဏခဏကြာနေရလို့ရှိရင်နားလေးတဲ့ယောဂါကြာလို့ရှိရင်နားမကြာတဲ့ယောဂါတဖြည်းဖြည်းနားလေးလာမယ်လို့သတ်မှတ်ထားပါတယ်အဲ့တော့ stage show လိုဟာမျိုးပေါ့နော် db 120လောက်ကျဲလောင်လုံးတဲ့အတန်ဆိုမိနစ်ဝက်ဖဲနားထောင်ပါလို့ပြောထားတယ်အဲ့ဒီတဲ့ကြာလို့ရှိရင်နားပျက်စီးသွားမယ်ခဏခဏနားထောင်လို့ရှိရင် exposure ကြာကြာနားထောင်လို့ရှိရင်နားပြတ်သွားမယ်လို့ကျမကြီးရှုထောင့်ကနေတေးချာလေ့လာပြီးတော့စံချိန်သတ်မှတ်ထားပါတယ
်။ဆုညံတန်ဟာနားယောဂာနဲ့မကဘဲနှလုံးယောဂာကိုပါဖြစ်စေနိုင်တယ်လို့ဘေးလူကိုပါစိတ်မသက်မသာဖြစ်စေတာပါ
။ဒီနားယောဂာပေါ့မကျန်းမာတာကြောင့်နှလုံးယောဂာရတဲ့အဖြစ်အပျက်တွေအဲ့ဒါတွေမှတ်တမ်းတင်ထားပါတယ်ဆေးရုံတွေကနေပြီးတော့ဒီ stage show rock concert show တွေမှာသွားနားထောင်တာအဲ့ဒါအပြင်စိတ်အနှောက်အယှက်ဖြစ်တာပေါ့နော်အဲ့ဒါတိတ်ဆိုးပါတယ်အတန်အကျယ်ကြီးကြောင့်မခံနိုင်တဲ့စိတ်တော့ကရောက်ရတာကိုလူတိုင်းသတိပြုနိုင်ရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်တီဂီတာတွေသွားနာထောင်တဲ့နေရာတွေအားကစားပွဲတွေကလွဲလို့ကဘာမှာအဆင့်မြင့်တဲ့နိုင်ငံတွေမှာဘယ်နေရာမှကြဲကြဲလောင်လောင်ပေါ်ချဟစ်ကြပြောကြမလုပ်ကြပါဘူး
ဒေါက်တာပရိသတ်တင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်